အထူးဆောင်ရစစေမှုရောဂါမူလနဲ့တွေ့ဆုံစကားမပြောဖို့တမန်တော်နဲ့ထရမ့်ကိုသူရှိနေတွေကအကြံပြုလိုက်ပါတယ်2016တမန်ရေကောက်ပွဲကာလမှာထရမ့်ရဲ့မက်ဆေ့စီယုံရေးဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်ဆက်မှုရှိခဲ့သောဆိုတာနဲ့သူတမန်တော်ဖြစ်လာပြီးမကြခင်မှာပြည်တော်စုဆောင်ရစစေမှုဘီရော FBI ညွှန်ကြားမှု James Comey ကိုရာထူးကနေဖိတ်ရှားလိုက်တာဟာ CIA အပေါ်ဂျာဝန်ဆက်ဖက်ရာရောက်သလားဆိုတာကိုအထူးဆောင်ရစစေမှု Robert Mueller ကဆောင်ရစစေနေတာပါအဲလိုတွေ့ဆုံရမှာထမ်းကမာရင်တော့ကြတာရီဒါမှမဟုတ်ရှင်းအောင်မညီတာရီပြောဆိုခဲ့မိရင်ပြောင်းလဲဆောင်ရွက်ဆွေးနွေးမှုကိုလိမ့်နေထပ်ဆုံမှုနဲ့ထမ်းမှန်တရားဆွဆူခံဖို့အခြေအနေတွေဖြစ်လာနေတာကြောင့်သူရှင်တွေကစိုးရိမ်နေတာလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိရှိထားသူတွေကိုကူကပ်ပြီး The New York Times သတင်းစာကြီးကနောက်ဆုံးအခြေအနေကိုမနေ့ကတင်းလာနေမှာထုတ်ပြန်ခဲ့တာပါ။တမန်ထမ်းကတော့အထူးဆောင်ရွက်ဆွေးနွေးမှုနဲ့တိကျဆုံးပြီးတော့ဖြေကြားသွားဖို့ဆန္ဒရှိကြောင်းပြောဆိုထားပါရတယ်။သူ့အနေနဲ့ဘာမှမမှန်မကန်လုပ်ထားတာမရှိတာကြောင့်မူလာနဲ့တွေ့ဆုံတော့မှဖြစ်ပြီးတော့တကယ်ဘာတွေဖြစ်တဲ့နည်းလဲဆိုတာကိုအဓိကကြားတဲ့သတင်းမီဒီယာတွေကဖော်ပြမပေးတဲ့အပေါ်မှာလဲဆိုရင်လေလို့သူကသတင်းတော်တွေရဲ့အမိကိုဖြေချသွားပါတယ်။ထရန့်အနေနဲ့သူပြောထားတဲ့ဂရုတွေကိုဖျက်ပြီးတော့စုံစမ်းစစ်ဆေးမှုတွေနဲ့တွေ့ဆုံဖို့ညှင်းဆန်နေဆိုရင်တော့အထူးစုံစမ်းစစ်ဆေးမှုမူလာအနေနဲ့ထရန့်လာရောက်အစ်စ်ခံဖို့ဆင့်ခေါ်သွားနိုင်ပါတယ်။ဒါပေမဲ့လည်းမူလာအနေနဲ့အင်ဂျီယောနဲ့တရားဥပဒေကြောင့်အငင်းပွားလာရမှမျိုးကိုတော့ရှောင်ရှားကောင်းရှောင်ရှားလိမ့်မယ်လို့ယုံကြည်ကြောင်းထရန့်မြေရှိနေတွေကပြောပါတယ်။ဒီတော့ဒီမှာရဲ့အမေရိကန်ရဲ့2016တမန်ရွေးကောက်ပွဲမှာရုရှားကဂျာဝင်နှောက်ယှက်မှုရှိမရှိစုံစမ်းတဲ့နေရာမှာ FBI စုံစမ်းရေးမှူးတွေဟာအာဏာအလွဲသုံးစားလုပ်ခဲ့ကြောင်းတင်ပြရတယ်လို့ Republican တွေကဆွဆွဲထားတဲ့အငင်းပွားပွဲရုံးနဲ့မှတ်တမ်းနဲ့ပတ်သက်ပြီးတော့မဟုတ်မှန်ကြောင်းသက်သေပြမဲ့ဒီမိုကရက်တွေရဲ့မှတ်တမ်းကိုလက်ခံရရှိထားပြီးလို့အင်ဂျီယောပြောင်းမြင်အောင်ဆရာ Hackett Sanders ကပြောလိုက်ပါတယ်ဒီလုံးနဲ့မှတ်တမ်းတွေအများပြည်သူသိရှိအောင်ထုတ်ပြန်တင်လာမသိဘူးလားဆိုတာကိုတော့လာမယ့်ရက်ပိုင်းတွေအတွင်းသမ္မတဒေါ်နယ်ထရမ့်ကအဆုံးဖြတ်မှာဖြစ်ပါတယ်ခင်ဗျာ